စီရီးယားနိုင်ငံနောက်မြောက်ဘက်မှာအမေရိကန်ရဲ့ထူးစစ်ဆင်ရေးတစ်ခုအတွင်း IS Islam စစ်သွေးကြွအဖွဲ့ခေါင်းဆောင်တည်ဆုံသွားကြောင်းသမ္မတဂျိုးဘိုင်ဒန်အတည်ပြုပြောကြားလိုက်ပါတယ
် Last night operating on my orders the United States military forces successfully removed a major terrorist threat to the world the global leader of ISIS
ကဘာကြီးအတွက်အဓိကချင်းဖက်ချင်းချောက်မှုတရက်ဖြစ်တဲ့ IS ဖွဲ့ခေါင်းဆောင်ကိုမနေ့ညကကျွန်တော်ညွှန်ကြားချက်အရအမေရိကန်တပ်ဖွဲ့တွေအောင်မြင်မြင်ရှင်းလင်းနိုင်ခဲ့ပါတယ်လို့သမ္မတဘိုင်ဒန်ကြာသပတေးကအင်ဗျူမှာပြောကြားသွားတာဖြစ်ပါတယ် IS ဖွဲ့ခေါင်းဆောင်ကိုရှင်းလင်းလိုက်တဲ့အတွက်အမေရိကန်အတွက်သမကမဟာမိတ်တွေနဲ့ကဘာကြီးအတွက်ပါပုံမလုံးညုံစေတယ်လို့လည်းပြောကြားခဲ့တာပါအမေရိကန်ထောက်လှမ်းရေးတွေလက်နက်ချီထောက်လှမ်းခဲ့ပြီးတဲ့နောက်စီးရီးယားနိုင်ငံနောက်မြောက်ဘက်ဒေသကလူနေအဆောက်အဦတစ်ခုကိုအမေရိကန်တပ်တွေဝိုင်းရံစီးနင်းချိန်မှာ IS ဖွဲ့ခေါင်းဆောင်အမီရမိုဟာမက်ဆိုင်အဗ်ဒဲရော့ခ်မန်အယ်မော်လာအထက်ခံပုံခွဲခဲ့တာကြောင့်သူနဲ့သူ့မိသားစုပါတေဆုံးခဲ့တာဖြစ်ပါတယ်။ IS ခေါင်းဆောင်တေဆုံးမှုကိုအမေရိကန်ဆွေရကတရားဝင်အတိမပြုသေးခင်မှာပဲအီတလီပြည်နယ်အက်ဒမာမြို့မှာအမေရိကန်တပ်ဖွဲ့တွေချဲဖက်မှုတံပြန်ချေမှုရေးစစ်စင်ရေးတစ်ခုစတင်နေကြောင်းလူမှုကွန်ရက်တွေမှာတင်းနေထွက်ခဲ့တာပါ။နိုင်ရင်နဲ့ချီကြာမြင့်ခဲ့တဲ့စစ်စင်ရေးအတွင်းရဲရင်တွေနဲ့အမေရိကန်တပ်ဖွဲ့တွေတုံးတက်အစာအုပ်ပေါ်ကိုဆင်းသက်တာအပြင်းထန်တက်ခတ်မှုတွေမဖြစ်ခင်အစာအုပ်တွေကအရသားတွေထွက်ပြေးကြဖို့အမေရိကန်တပ်တွေကအတန်ချက်ဆက်နဲ့အော်ရဲတတိပေးတာတွေ့ရတယ်လို့လည်းဆိုကြပါတယ်။သမ္မတဘိုင်ဒန်ကတော့စစ်စင်ရေးမှာအမေရိကန်တပ်တွေရဲရဲရင်ရင်ဆောင်ရွက်ခဲ့တဲ့အပေါ်ချီချူးပြောဆိုလိုက်တယ်လို့စစ်စင်ရေးပြီးအနေနဲ့ကင်းကင်းနဲ့ပြန်ရောက်လာခဲ့ကြောင်းလည်းပြောဆိုခဲ့ပါတယ်။